ီကရက်ရက်ပိုင်းတွေအတွင်းကရန်ကုန်မန္တလေးနဲ့တောင်ကြီးမြို့တွေမှာဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေမှာလူထုကထောက်ခံတာပူပေါင်းပါဝင်တာမလို့ပဲတာဝန်သိစိတ်နဲ့ရပ်တည်ခဲ့တဲ့အတွက်ဆိုပြီးတော့ကျေးဇူးအထူးတင်ရှိတဲ့အကြောင်းနိုင်ငံတော်တမန်ကပုဂ္ဂိုလ်ယုံကဩဂုတ်လ6ရက်နေ့စွဲနဲ့ထုတ်ပြန်တဲ့ပြည်သူတို့ကျေးဇူးတင်လို့ဆိုတဲ့အထက်မှာဖော်ပြထားပါတယ်အဲ့ဒီဆန္ဒပြတဲ့စကမ်းတွေကိုသက်ဆိုင်ရာတိုင်းဒေသကြီးနဲ့ပြည်내အစိုးရအဖွဲ့တွေကလည်းဥပဒေနဲ့အညီတည်ငြိမ်စွာနဲ့ကင်တွယ်ဖြေရှင်းဆောင်ရွက်ခဲ့ကြတယ်ဆိုပြီးတော့လည်းထုတ်ပြန်ကြမှာဖော်ပြထားပါတယ်ဩဂုတ်လ2ရက်နေ့ကနေ9ရက်နေ့ထိမျိုးချစ်အဖွဲ့အမိခံတန်ခါတချို့နဲ့လူပုဂ္ဂိုလ်တချို့ကရန်ကုန်မန္တလေးနဲ့တောင်ကြီးမြို့တွေမှာထိုင်းတပိစကမ်းတွေဖွင့်ပြီးတော့အစိုးရပြုတ်ကြရေးဆန္ဒပြတောင်းဆိုခဲ့ကြတာပါဩဂုတ်လ9ရက်စနေနေ့အာယုံတက်ချိန်မှာတော့မန္တလေးတပိစကမ်းကိုအာဏာပိုင်တွေကဝင်ရောက်ဖြိုခွင်းခဲ့ပါတယ်စကမ်းမှာရှိနေတဲ့တန်ခါ7ပါးနဲ့အမျိုးသမီး2ဦးကိုဖမ်းဆီးခဲ့ပြီးအဲ့ဒီအထက်မှာတရားစွဲဆိုထားတဲ့ဥဆောင်တန်ခါ7ပါးလူပုဂ္ဂိုလ်9ဦးတည်းကဥဆောင်တန်ခါ6ပါးကိုဖမ်းမိခဲ့တာဖြစ်တယ်လို့တရင်းတွင်နေထုတ်အစိုးရသတင်းစာတွေမှာဖော်ပြထားပါတယ်။အဲ့ဒီတန်ခါ6ပါးကိုတိုင်းတန်ခါမဟာနိုင်ငံအဖွဲ့ရှိမှလူဦးလဲပြီးမန္တလေးဗဟိုအချင်းထောင်ကိုပို့ပြီးတော့ထိန်းသိမ်းထားတယ်လို့လည်းဖော်ပြပါတယ်။ကျန်တဲ့တန်ခါ9ပါးကတော့ဖမ်းဝရမ်းထုတ်ထားတဲ့အထက်မှာမပါတဲ့အတွက်ထွက်ဆိုခြင်းနဲ့ဝန်ခံချက်လက်မှတ်တွေထိုးပြီးကျောင်းတိုက်တွေကိုပင့်ဆောင်အံ့နိုင်ခဲ့တယ်လို့သတင်းမှာပါရှိပါတယ်။အမျိုးသမီးနှစ်ဦးကိုလည်းထွက်ဆိုခြင်းနဲ့ဝန်ခံချက်တွေလုပ်ပြီးနေရက်ကိုပြန်ပို့ပေးခဲ့တယ်လို့ဖော်ပြထားပါတယ်။ဖမ်းဝရမ်းထုတ်ထားသူတွေကကြံနေသေးတဲ့ဥဆောင်တန်းက2ပါးနဲ့လူပုဂ္ဂိုလ်9ဦးနဲ့ပတ်သက်လို့တော့ဘာမှဖော်ပြထားတာမရှိပါဘူး။